ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကမြို့လေးမှာနေကလေးတင်းကြောင့်ပြစ်ခတ်ထိုက်ခတ်ခံရပြီးကလေးငယ်24ယောက်အပါအဝင်လူ36ယောက်သေဆုံးခဲ့တဲ့တစ်နှစ်ပြည့်အောက်မွေးပွဲအခမ်းအနားကိုဒီကနေ့ကျင်းပပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနွန်ဘွာလာဖုန်ပြင်းနေဦးထိုင်းဆဝံမြို့ကလေးကနေကလေးတဲ့ကြောင့်တခုမှကလေးငယ်တွေအဲ့ချိန်မှာမူရစ်ဆေးဝါးနဲ့ယာဒုကဖယ်ရှားခံရတဲ့ရဲဝန်ထမ်းတယောက်ကတနတ်တီဓာတ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။ထိုင်းနိုင်ငံတမိုင်းမှာအဆိုးဝါးဆုံးကလေးငယ်တွေအသက်ခံရတဲ့ဖြစ်ရဖြစ်ပြီးတိတ်ဆုံးသူတွေရဲ့မိဘဆွေမျိုးတွေအများစုပါဝင်တဲ့လူ100လောက်အောက်မွေပွဲအခမ်းအနားနဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်။နေကလေးတဲ့ကြောင့်တိုက်ခိုက်ခံရတဲ့ဖြစ်ရတစ်နှစ်ပြည့်ကနေမှပဲပြီးခဲ့တဲ့အင်္ဂါနေ့ကဆီယန်ပါရာဂွန်ကုန်းတိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားအမျိုးသမီးတဦးနဲ့တရုတ်နိုင်ငံကခီးတဲ့တဦးသေဆုံးခဲ့တဲ့ဖြစ်ရပေါ်ပေါက်ခဲ့ပါတယ်။ကုန်တိုက်အတွင်းပြစ်ခတ်မှုကိုအသက်16နှစ်အရွယ်လူငယ်တယောက်ကကျူးလွန်ခဲ့တာပါ။ထိုင်းဝန်ကြီးချုပ်တဲ့ဆရထသာဗီစင်ကတော့တင်နာကန်ဆောင်မှုထိန်းချုပ်ရေးကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဂရီပေးပြောဆိုထားပါတယ်ခင်ဗျ။